နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနယ်ကိုချွင်းချက်ခံဝန်ကတိနဲ့အကျဉ်းထောင်ကနေပြန်ပြီးတော့လွှတ်ပေးခဲ့တဲ့လူငယ်ခွင်ကိုပြန်လည်ရုပ်သိမ်းကြောင်းစစ်ကောင်စီကဒီဇင်ဘာလ6ရက်နေ့အကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီမကြသေးခင်ရက်တွေကမှဒီအကြေညာချက်ကလူမှုကိုယ်ရက်တွေမှပြန့်နှံ့ခဲ့တာဖြစ်ပါတယ်။သူ့အနေနဲ့နောက်တစ်ချိန်ပြစ်ဒဏ်ကျူးလွန်ခဲ့တဲ့ဆိုရင်လွှတ်ပေးတော့ကကျွင်းချန်ခဲ့တဲ့ပြစ်ဒဏ်တွေကိုတပေါင်းတစည်းတည်းကြခံရမယ်လို့ဆိုပြီးခံဝန်ကတိနဲ့ပြန်လွှတ်ပေးခဲ့ပေမဲ့မစ္စတာရှောင်းတန်နယ်ဟာအခုအခါမှာတော့ Facebook လူမှုကိုယ်ရက်နဲ့သတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မမှန်မကန်ပြောကြားနေတဲ့အတွက်အဲ့ဒီလိုပြန်ရုပ်သိမ်းရတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA ကနေပြီးတော့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားတာမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့စီးပွားရေးပညာရှင်ရှောင်းတန်နယ်ဘက်ကတော့စိတ်ပျက်စရာပါပဲ။ဒီသတင်းကတော့အတုမဟုတ်ပါဘူးလို့ VOA ရဲ့အမေကိုပြန်လည်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်က2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင် NLD ဆိုရအဖွဲ့ဝင်တွေနဲ့အတူစီးပွားရေးပညာရှင်ရှောင်းတန်နယ်ကိုဖမ်းဆီးပြီးတော့ထောင်ချခဲ့တာဖြစ်ပါတယ်။သူ့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနောက်လူဝင်မှုဥပဒေချိုးဖောက်မှုတွေနဲ့ဆွတ်ဆွဲပြီးတော့ထောင်နဲ့3နှစ်ချမှတ်လိုက်ပေမဲ့2နှစ်နီးပါးသူထောင်ချခံရပြီးတဲ့နောက်မနှစ်2022ခုနှစ်နိုဝင်ဘာလ18ရက်နေ့ကပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။သူဟာသူ့ရဲ့နိုင်ငံရင်းဩစတြေးလျနိုင်ငံကိုပြန်သွားပြီးခဲ့တဲ့နောက်မှာတော့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာအသိမွေ့ဆုံးမြန်မာပြည်သူတွေကိုရုံမှယူသွတ်သူတွေကအုပ်ချုပ်နေတဲ့အတွက်သူ့အနေနဲ့ယူကျုံမရဖြစ်ရပါတယ်ဆိုပြီးရေးသားခဲ့ပါတယ်။ဒါ့အပြင်သူ့အနေနဲ့မိသားစုနဲ့ပြန်ဆောင်ခွင့်ရလို့ဝမ်းသာရပေမဲ့မြန်မာပြည်သူ53တန်းကတော့သူတို့ကိုကိုစားမပြုတဲ့အုပ်ချုပ်သူတွေရဲ့လက်ထဲမှာဒုက္ခဆက်ပြီးတော့ခံနေရတယ်ဆိုပြီးရေးသားခဲ့တာပါ။ဒါ့အပြင်ဩစတြေးလျနိုင်ငံအနေနဲ့မြန်မာစစ်ကောင်စီတာဝန်ယူတဲ့သူတွေကိုအရေးယူတန်းခတ်ဖို့ပါသူပထမဆုံးပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာဩစတြေးလျသတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်။